ဒီတဲ့ချင်းဆွေးနွေးပွဲဟာတိုင်းသားတွေရဲ့လော်ခီလာညီလာခံမှာရရှိခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအချက်73ချက်ကိုအချောသက်ဆွေးနွေးကြတာဖြစ်ပါတယ်။ဒါအပြင်တိုင်းသားတွေရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ဘက်ကလက်မှတ်ရေးထိုးတဲ့အခါမှာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ဖို့အတွက်တောင်းဆိုတာကိုတွေ့ရပါတယ်။တိုင်းသားတွေကအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကိုကန့်ပလောင်ရခိုင်တပ်မတော်အပြင်မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦးတို့ကိုပါလက်မှတ်ရေးထိုးပွဲမှာပါဝင်နိုင်ဖို့အဆိုပြုထားတယ်လို့အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဝင်ဦးပူစင်ကျုံးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
အာဝင်ပါဝင်နိုင်မှာကျွန်တော်တို့တိုင်းထက်တာဘက်ကတင်ပြတဲ့ NCCT အဖွဲ့ဝင်ဖွဲ့စည်း16ဖွဲ့ပါဝင် ABSDF နဲ့16ဖွဲ့ပေါ့လေဒါကျွန်တော်တို့အနည်းဆုံးပါဝင်ဖို့ရအတွက်တင်ပြထားတာဖြစ်ပါတယ်ဒါပေမဲ့အစိုးရဘက်ကတော့ကျွန်တော်တို့ NCCT အဖွဲ့ဝင်ဖွဲ့စည်းတဲ့6ဖွဲ့ကိုကျွန်တော်တို့လက်မှတ်ရေးထိုးတဲ့နေရာမှာဒါမပါဝင်နိုင်သေးဘူးနောက်ကျွန်တော်တို့နိုင်ငံရေးရှင်ဒီပွဲမှာပါဝင်လာနိုင်အောင်အားလုံးပါဝင်မှုမျိုးမျိုးကိုကျွန်တော်စဉ်းစားပေးမယ်လို့တော့ဒီကနေ့ကျွေးနေတာရှိပါတယ်
ဒါပြင်လက်မှတ်ရေးထိုးတဲ့အခါမှာဘသူတွေကိုအတိတ်သက်သေဘသူတွေကိုလေးလာသူအဖြစ်ဖိတ်ကြားမယ်ဆိုတဲ့အချက်ကိုလည်းဆွေးနွေးကြတယ်လို့သိရပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြည်တွင်းအတိတ်သက်သေအဖြစ်ဒေါံဆန်းစုကြည်နဲ့ဥခွန်ထွန်းဦးတို့ကိုဖိတ်ကြားဖို့အတွက်ဒီဆွေးနွေးပွဲမှာအဆိုပြုလိုက်တယ်လို့ချင်းမျိုးသားတပ်ဦးကဒေါက်တာဆလိုင်းလျံမုံစာခေါင်းကပြောပါတယ
်အတိတ်သက်သေကိစ္စကိုကျွန်တော်တို့ဆွေးနွေးတယ်သူတို့အနေနဲ့တင်ပြပေးမယ်လို့ပါတယ်ဆိုတော့နိုင်ငံတကာမှာကျွန်တော်တို့အနေနဲ့အသစ်တင်တာအာဆီယံရယ်ပြီးတော့ UN ရယ်ပြီးတော့ကျွန်တော်တို့အခု EU ကိုတင်တယ်သူတို့ကလည်းဒါကိုသူတို့အနေနဲ့စဉ်းစားပေးမယ်ဆိုတော့ပြောတယ်ပြီးတော့ပြည်တွင်းတည်တည်တည်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့တောင်ဆန်းချူကြီးကိုနာမည်နဲ့ဖော်ပြတယ်ပြီးတော့ဥခွန်ထုံးဥကနာမည်နဲ့ဖော်ပြတယ်ပြီးတော့တပ်ပေါင်းစုထဲကအကြီးကြီးတဲ့ဖွဲ့စည်းတွေကပါဖို့ဆိုပြီးတော့ကျွန်တော်တို့တင်ပြတာရှိတယ်ဆိုတော့ဥအောင်မင်းပြန်ပြီးတော့ကျွန်တော်တို့ကိုတုံ့ပြန်တဲ့နေထားမှာသူ့အနေနဲ့လည်းဒီခေါင်းဆောင်ကြီးပါဖို့ကိုသူ့အနေနဲ့လက်ခံတယ်သူ့အနေနဲ့ဟိုသမ္မတကြီးစီထပ်ပြီးတော့တင်ပြပေးမယ်ဆိုပြီးတော့ပြောတယ်
လက်ရှိဆွေးနွေးပွဲဟာလက်မှတ်ရေးထိုးဖို့အတွက်ညှိနှိုင်းတဲ့အဆင့်ကိုကျော်လွန်လာနေပြီးလက်မှတ်ရေးထိုးတဲ့အခါလိုအပ်မဲ့အတိတ်သက်သေဖိတ်ကြားဖို့ကိစ္စတွေနဲ့တိုင်းသားတွေဘက်ကအဖွဲ့အားလုံးပါဝင်နိုင်ရေးအတွက်ဆွေးနွေးကြတဲ့အဆင့်ကိုရောက်လာတာဖြစ်တဲ့အတွက်လက်မှတ်ရေးထိုးဖို့နှီးစက်လာပြီလို့ယူဆကြပါတယ်အစိုးရနဲ့တိုင်းဒေသခေါင်းဆောင်တွေဟာလက်ရှိအစိုးရတပ်တန်းမကုံခင်နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့အတွက်စောင့်ရွက်လိုနေကြတာဖြစ်ပါတယ်အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့အတွက်ဒီအစိုးရတပ်တန်းမှာစတင်အကောင့်ထည့်ဖော်ခဲ့တာကြောင့်နှစ်ဖက်ခေါင်းဆောင်တွေကလက်ရှိအစိုးရတပ်တန်းအတွင်လက်မှတ်ရေးထိုးရေးကိုအကောင့်ထည့်ဖော်လိုတာဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရခိုင်လွတ်မြောက်ရေးပါတီကဒေါ်စောမြရာဇာလင်းကပြောပါတယ်
ကျမတို့တွေကတော့ဒီငင်းကြရင်ဆွေးနွေးပွဲကိုစပြီးတော့လုပ်လာတာကဒီအစိုးရပဲဖြစ်တယ်။ဆိုသူတို့တွေကလည်းသူတို့လုပ်တဲ့လုပ်ငန်းတွေအပေါ်မှာအောင်မြင်ချင်တာတွေအများကြီးရှိနိုင်မယ်။ပြီးလို့ချင်းကျမတို့ကလည်းငင်းကြရင်ကိုတကယ်တမ်းလိုလားလို့ပဲကျမတို့ကလုပ်နေတာဖြစ်တယ်။ဆိုလို့ချင်းငင်းကြရင်မြန်မြန်လုပ်လေလေပြည်သူလူထုတွေတဲ့အကျိုးရှိလေလေပေါ့။အဲ့လိုမျိုးလည်းကျမတို့ဘက်ကမျှော်လင့်ပါတယ်။အဲ့ဒါကြောင့်မို့လို့အရှင်ဆွေးနွေးတာမျိုးအကြောင်းအရာတစ်ခုပေါ်မှာတစ်ဆွတ်နေတာမျိုးမဖြစ်ပင်နဲ့ကျမတို့ကမြန်မြန်ဆန်ဆန်သွားနိုင်ဖို့အတွက်ကိုနှစ်ဖက်စလုံးကကြိုးစားဆောင်ရွက်နေရတာဖြစ်ပါတယ်။
အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးတဲ့အခါမှာအစိုးရဘက်ကနိုင်ငံတော်သမ္မတပါဝင်လက်မှတ်ရေးထိုးမဲ့အနေအထားရှိတယ်လို့တိုင်းသားခေါင်းဆောင်တွေကပြောကြပါတယ်။တိုင်းသားတွေဘက်ကတိုင်းသားလက်နက်ကိုင်တပ်ဖွဲ့အနည်းဆုံး18ဖွဲ့လက်မှတ်ရေးထိုးနိုင်ဖို့အဆိုပြုထားကြပါတယ်။အစိုးရဘက်ကလက်မခံသေးတဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေစီတင်ပြဖို့ဒီနေ့3ရက်မြောက်ဆွေးနွေးပွဲအပြီးမှာဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။နောက်တစ်ကြိမ်ဆွေးနွေးပွဲကိုလာမယ့်ဩဂုတ်လပထမအပတ်မှာပြန်လည်စတင်မယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောကြပါတယ်ရှင်။